အိန္ဒိယမြန်မာနယ်စပ်ကုံသွဲရွေးရဲ့အချက်အခြားဒေသဖြစ်တဲ့စကိုင်းတိုင်းဒေသကြီးတမိုးမြို့မှာဒီကနေ့မနက်ကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ဒေသခံတွေအထိတ်အလန့်ဖြစ်ခဲ့ပေမဲ့ထိခိုက်တာတော့မရှိပါဘူး။တမိုးမြို့ပေါက်ကွဲတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့တမူးမြို့အတွင်းပေါက်ကွဲမှုဟာဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးပေါက်ကွဲပြီးတဲ့နောက်အခြေအနေကိုကိုယ်တိုင်တွေ့ရောက်ကြည့်ရှုခဲ့တဲ့တမူးမြို့ကံဦးမြင့်စောကအခုလိုပြောပါတယ
်ဒီနေ့မနေ့ပေါက်ကွဲ2နာရီခွဲကျလုံး2နာရီ40ကျလုံးညကျော်တော့ဈေးကန်30အမကအမ900ရှိပါလားဟိုလမ်းပြီးမှာသူကဆန်စီဘေးမှာအဲ့လိုဘုံကြီးကြီးဆက်ထားခဲ့တဲ့သဘောပဲဒီလိုက်တန်ရတော့မရှိဘူးအဲ့ဒီကြောင်းရှိကအဲ့ဒီဆန်ပြိုးတွေတော့ကိုပြစ်ပြရပါဗျာ။တော့ဒီဆန်ပြိုးတွေရှိတယ်။နောက်ကျတော့ဒီကျို့မျိုးဘုံကွဲတဲ့အရင်မျိုးရှိနေမှာရှိတယ်။ကြောင်းမှာရှိတယ်။တက်ထားတဲ့မှန်နေကိုကွဲကုန်တယ်။ကျင်းချင်းနေဖြစ်တယ်။ဘုံကတော့ဒီကဘုံကတော်တော်ကျင်းတယ
်။ဘုံပေါက်ကွဲတဲ့နေရာမှာအနက်တပေတော့ရှိတဲ့ကျင်းဖြစ်ပေါ်ခဲ့တယ်လို့အနီးအနားမှာရွေးစေးခန့်ရှိတဲ့ဘောဇီတွေနဲ့တန်ချောင်းတွေတွေ့ရတာကြောင့်ဒေသခံတွေကလက်လုံဘုံအဖြစ်ယူဆနေကြပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတမူးမျိုးရဲတပ်ဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။တမူးမျိုးမှာအခုလိုဘုံပေါက်ကွဲနေတာဟာမကြာခဏဆိုသလိုဖြစ်ပျက်နေတတ်ပြီးအရင်နှစ်တွေကဆိုရင်တစ်ဖက်နိုင်ငံကလာရောက်အခြေစိုက်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့နေအိမ်မီးလောင်ရာမှာတူလောင်ထားတဲ့လက်နက်ခဲယမ်းတွေပေါက်ကွဲပြီးလူသေတာထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပျက်ခဲ့ဘူးပါတဲ့။တမူးမျိုးနယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးမြင့်အောင်ကတမူးမျိုးမှာတနစ်ကို၃ချိန်တည်းမနဲ့ပောက်ကွဲတက်ကြောင်းနဲ့ပောက်ကွဲမှုဖြစ်တိုင်းမှာလက်သက်တရခံကိုဖမ်းဆီးရမိတာမရှိကြောင်းပြောပါတယ
်။တတက်လုံးဆိုတော့၃ချိန်လောက်ပဲရှိလိမ့်မယ်ကနော်ဗလေခမားတော့တရခံမမိပါဘူးကွ။ဘာလို့လဲဆိုတော့ကတူဟာဟိုလေတော့ကလာထောက်ပိုင်းမှာတွဲတဲ့ဘုံနဲ့မလည်းမသိဆိုတော့ကကြောက်လေ။အခုတော့လည်းဟိုကျွန်တော်တို့ဒီဆိုင်ကနေတော့ရဲနဲ့ပြစ်ချတော့တာပြီလို့လည်းရှိတာပါလေ။အဲအခုကတော့အခုကတော့ထောင်ထားတဲ့အနေထားမျိုးရှိတာပါလေ။မမိနိုင်ပါဘူးခင်ဗျအခုပုံစံတို့တရား။ဘာလို့တဖက်အိန္ဒိယနဲ့ဇလန်ပြီးတော့ဟိုတစ်ခေါက်ကတော့ဟိုထောင်ထားတော့မဟုတ်ဘူးဗျာ။လမ်းမှာတင်ပဲတနတ်နဲ့ပြစ်ပါသေးတာပေါ့နော်။ဒါကျွန်တော်တို့တောက်လျှောက်တဲ့ဒီကတမူးမိုးလေးလမ်းမှာတိုင်းဆွပြေးတာပဲ။ပြီးပြီးတဲ့အခါကျတော့ဒီနားပေါ်လုံးရောက်တဲ့အချိန်မှာလေကွင်းကဖြတ်ခင်းမှာတောက်လျှောက်အိန္ဒိယတပြည်ပေါ်တော့တာပေါ့။အဲအဲ့လိုလေးရှိတာပါလေ။
ဒီလိုပေါက်ကွဲတာတွေပြစ်ခတ်တာတွေကြောင့်ဒေသခံပြည်သူတွေကစိုးရိမ်ထိတ်လန့်တာတွေရှိနေတယ်လို့လည်းဦးမြင့်အောင်ကပြောပါတဲ့
အဲ့တော့ကြောက်တယ်ကြောက်တယ်စိုးရိမ်မှုတော့လေဘာလို့ဆိုတော့ဟိုလမ်းပေါ်ကနေမှပဲလမ်းပေါ်မှာပြစ်သွားတဲ့အရာတွေပါနော်ဒါတွေတော်တော်များများပြစ်နေတယ်လေအဲကျွန်တော်တမှုပြုပြင်ပါတယ်ပြစ်ခတ်မှုကရှိတယ်အမြို့ထဲမှာလည်းဟိုနှစ်ချိန်သုံးချိန်လောက်နှစ်ချိန်ကတော့ကောင်းကောင်းလို့ရှိတယ်လေနှစ်ချိန်သုံးချိန်လောက်ဒါမျိုးလမ်းပေါ်မှာပြစ်ခတ်သွားဆိုလည်းရှိတာပါဆိုတော့ကြောက်ကြတာပါဗျာဆိုရင်ဒီကစီကြတာ
ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတမူးမျိုးနဲ့အိန္ဒိယနိုင်ငံမိုးရီမျိုးထိစပ်ပြီးကုတန်းတွာလာရလွယ်ကူတဲ့တမူးမျိုးပဲအချမ်းမှာအကျယ်၆ပေအရှိတမိုင်ကျော်လောက်ရှိတဲ့ရေမြောင်းတူးဖော်ထားတဲ့အတွက်အလွယ်တကူဖြတ်တန်းတွာလာတာတွေကိုတားဆီးနိုင်ကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့မလအတွင်းကတမူးမျိုးနယ်အထက်ဟဲစင်ကျွော်ဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့မိုးရီမျိုးမှလည်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်တမူးနဲ့မိုးရီနယ်စပ်ဒေသဟာမူးယစ်စေဝါရောင်းဝယ်တာတင်ပေါန့်ခုထုတ်လုပ်တာတွေနဲ့ပတ်သက်ပြီးအမှုခင်းတွေမကြာခဏဖြစ်ပွားခဲ့တယ်လို့အိန္ဒိယနဲ့မြန်မာအစိုးရကိုဆန့်ကျင်နေတဲ့ကသဲကူကီနာဂစတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုလှုပ်ရှားတာတွေရှိနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်